ဘိုင်ဒန်ရဲ့ထဏာကထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံမှအစုလိုက်ပြုံလိုက်တပ်ဖြတ်မှုဆိုတဲ့အစီရင်ခံစားပါအချက်လက်တွေအရရခိုင်နိုင်ငံမြောက်ပိုင်းမှာလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့အရေးတကြီးလိုအပ်နေကြောင်းအမေရိကန်နိုင်ငံသားရဲ့ထဏာကပြောရေးကိုပြောပါတယ်။ အလားတူကုလသမဂ္ဂအတွေ့အမှုချုပ်ရုံးကလည်းဒီအစီရင်ခံစားပါအချက်တွေပေါ်အလွန်ထိတ်လန့်မိပြီးမြန်မာအစိုးရအနေနဲ့ပြည်စုံကျေပြန်းတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့နဲ့ဖမ်းဆီးထားတဲ့ရိုက်တာသတင်းတောင်နှစ်ယောက်ကိုပြန်လွှတ်ပေးဖို့မနေ့ကတောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင့်။
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ထားတဲ့ရိုက်တာသတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှရေးရာပြောခွင့်ရဂျက်စတစ်ဟီဂင်းစ်ကဗီအိုကိုခုလိုပြောပါတယ်
We are deeply troubled by reports of mass graves in the village of Indin. As with other previous reports of mass graves, this report highlights the ongoing and urgent need for Burmese authorities to cooperate with an independent
criminal.
ဒီကိစ္စနဲ့ပတ်သက်တဲ့အရင်ကအစီရင်ခံစာကလည်းဒီကိစ္စနဲ့မျှပိုင်းမှာရက်ဆက်ကြံကြုံမှုကျူးလွန်ခဲ့ရဲဆိုတဲ့ဆွဆွဲချက်တွေကိုလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုဝန်းစစ်ဆေးမှုမှာမြန်မာအာဏာပိုင်တွေအနေနဲ့ဥပပေါင်းပါဝင်ဖို့အရေးကြီးလိုအပ်နေစေဖြစ်တယ်ဆိုတာကိုမိမောင်းထုတ်ပြန်နေပါတယ်။ဟိုကင်းစေးပညာရဲ့ဆိုင်ရာကျွမ်းကျင်သူတွေရဲ့အကူအညီနဲ့စုံစမ်း တရားဥပဒေအတိုင်းထိုက်တဲ့တာဝန်ခံမှုရှိသေးဖို့ကြိုတင်ပြင်ဆင်အားထုတ်ကြိုးပမ်းရမှာဒီစုံစမ်းစစ်ဆေးမှုဟာအထောက်အကူပေးမှာဖြစ်တယ်လို့လည်းသူကပြောပါတယ
်။ The Second State determined that actions undertaken against the Rohingya in Northern Rakhine State
ဒီကနေ့မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်ပြင်းထန်မှုလိုရက်ကိုလူမျိုးစုအလိုက်ရှင်းလင်းထင်ရှားမှုဖြင့်အမေရိကန်နိုင်ငံတိုင်းဝန်ကြီးကသတ်မှတ်ပြောဆိုထားပါတယ်။ဒါကလည်းရရှိတဲ့ချက်လက်တွေနဲ့တင့်လျော်တဲ့ဥပဒေဆန်းစစ်မှုတွေကိုကြည်ကြည်တင့်တင့်လုပ်ပြီးတဲ့နောက်မှသာနိုင်ငံတိုင်းဝန်ကြီးတယောက်အနေနဲ့အရေးအကြီးဆုံးလုပ်ငန်းတွေထဲကတစ်ခုအဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။
ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိနေတာဟာရခိုင်ပြည်နယ်ကပဋိပက္ခကိုဖြေရှင်းရမှာအရေးကြီးတဲ့အဖြစ်ဖြစ်တယ်လို့လည်း Justin Higgins ကပြောပါတယ်။အလားတူရိုက်တာသတင်းဌာနရဲ့အစီခံစာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုကြေကြေပြင်းပြင်းစုံစမ်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထိုးပြသနေပြီးဒီအစီခံစာကိုရေးသားတဲ့သတင်းတောင်နှစ်ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကတောက်ကြံနေနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါပါတယ်
။ Yes, we're aware of this latest report. The details of which are very alarming.
ဒီနောက်ဆုံးသတင်းခန္ဓာကိုကျွန်တော်တို့သတိပြုမိသလိုအဲ့ဒီမှာပါတဲ့အသေးစိတ်အချက်တွေဟာထိတ်လန့်စရာကောင်းပါတယ်။ရခိုင်ပြည်နယ်မှာဂျပန်မှုအားလုံးနဲ့မတူညီတဲ့အတိုင်းအဝိုင်းတွေအပေါ်တိုက်ခိုက်မှုတွေကိုအာဏာပိုင်တွေအနေနဲ့ပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်နဲ့စုံစမ်းစစ်ဆေးဖို့လိုအပ်နေတယ်ဆိုတာထပ်ပြီးတက်တည်ကြားလိုက်တာဖြစ်ပါတယ်။ဒါပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းဖန်ဆီးခံထားရတဲ့တရင်တော်မှုကိုပြန်လှုပ်ပေးဖို့တောင်းဆိုထားသလိုဒီအတွက်လည်းကျွန်တော်တို့ဆက်ပြီးဖိအားပေးသွားမှာပါ
။ဖေဖော်ဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာကိုအစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖန်ဆီးတရားဆွဲဆိုခံနေရတဲ့ရိုက်တာတရင်တော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရေးသားခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်းတောမြို့နယ်အင်းဒင်းကျေးရွာမှာရိုဟင်ဂျာအမျိုးသား၁၀ဦးတပ်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းထောက်လှမ်းပြီးတော့တူးစုရေးသားထားတဲ့အစီရင်ခံစာဖြစ်ပါရဲ့ရှင်။